ကျန်းမာရေးဝန်ကြီးဌာနရဲ့စက်တင်ဘာလ22ရက်ထုတ်ပြန်ချက်ထဲမှာပြည်ရင်းမှာ24နာရီတွင်ဓာတ်ခွဲအတည်ပြုလူနာ409ဦးရှိထားပြီးသေဆုံးသူ2ဦးရှိတယ်လို့ဖော်ပြထားပါတယ်။ရောဂါကူးစက်ခံရမှုအများဆုံးရှိနေတဲ့ရန်ကုန်မှာနေမကောင်းသူဖျားနာသူတွေအခုနောက်ပိုင်းတွေ့လာရပေမဲ့ကိုဗစ်ဟုတ်မဟုတ်စစ်ဆေးမှုတွေတိတ်မလုပ်ကြတော့ဘူးလို့ကာယရောဂါကာကွယ်ရေးမှပါဝင်သူတွေကပြောပါတယ်။ယောဂါကူးစက်ခံရတာတွေများလာနေလို့ကာယရောဂါကာကွယ်ရေးနည်းလမ်းတွေတဲကနှာခေါင်းစီးတက်တဲ့အလေအထပြန်လုပ်ဖို့ကိုကိုဗစ်ကာကွယ်ရေးအပါအဝင်ပရဟိတဆောင်ရွက်ပေးနေတဲ့ရန်ကုန်အခြေစိုက်ပရဟိတအဖွဲ့တာဝန်ခံတဦးကပြောပါတယ
်။ဒီခေါက်မှာကျတော့ကာကွယ်စည်းထုတ်တာတွေလည်းများလာတဲ့အခါလည်းရှိတယ်။နောက်ကိုပြည်သူတွေကလည်းကိုဗစ်ကိုအရင်စိုးရိမ်မှုတိတ်မရှိတော့ဘဲနဲ့ပုံမှန်သဘောမျိုးနဲ့ဖြစ်လာရင်အင်းထဲမှာပဲကိုကကိုနေပြီးတော့ကုသမှုခံယူရပါတော့။အဲ့လိုအပိုင်းလေးတွေပဲဖြစ်တာတွေကျွန်တော်တို့ကတွေ့လာရတယ်ဗျ။အဓိကကျွန်တော်တို့နှာခေါင်းစီးတက်တာပါညာအစားလည်းချို့နေရတယ်မှာမတက်ကြတော့ဘူးဆိုတဲ့အခါကျတော့ကျွန်တော်တို့ကတော့စိတ်ကူတာပဲကူညီရတဲ့သူတွေ။တိုးတော့ပြည်သူတွေဘက်ကကျတော့လည်းခါလေးကြလို့ရှိရင်ဒီယောဂနဲ့ပတ်သက်ပြီးတော့အရင်ကတော့တိတ်အာယုံမစိုက်တော့တဲ့အတွက်ပေါ့ပေါ့လေးတွေးတာတွေလည်းရှိရလို့တော့ကျွန်တော်တို့ကတော့မြင်မိပါတယ်ထင်မိပါတယ်ဗျ။ဟုတ်
ဒီကရက်ကိုဗစ်တတိယလှိုင်းဖြစ်ပွားခဲ့တဲ့အချိန်ကျောင်းနယ်ဈေးတွေကနေကာယရောဂါအစုလိုက်ကူးစက်မှုတွေနေရာတချို့မှာပေါ်ပေါက်ခဲ့ပါတယ်။ဒီလိုကူးစက်မှုတွေရှိခဲ့ဘူးတဲ့ဘကိုးတိုင်းမှာကာယရောဂါကာကွယ်ရေးနီးလန်းတွေနဲ့လူနာတွေအတွက်လိုအပ်ချက်တွေကိုပြင်ဆင်ထားပေမဲ့ပြည်သူတွေဘက်ကလိုက်နာမှုအားနည်းနေတယ်လို့ဘကိုးတိုင်းကျန်းမာရေးဖွဲ့ဝင်တဦးက VOA ကိုပြောပါတယ
်။ဒီကန်ပိုင်းပဲလိုတာပေါ့နော်။ဒီကန်ပိုင်းတစ်ခုပဲလိုမှာပေါ့။ဒီမတ်တက်တာတို့အားလုံးသူပြည်သူတွေကလည်းအခက်အခဲတွေအများကြီးရှိကြတာပေါ့ဒီဝါရီရောအကုန်လုံးအခက်အခဲလေးတွေဖြစ်နေကြတဲ့ခါကျတော့လည်းထိမ့်သိမ့်လေးတွေရှိတာပေါ့
တာချီလိတ်မြို့မှာတော့ကာယရောဂါကူးစက်ခံရသူအတီးပြူလူနာတွေ့ရှိတာမကြသေးဘူးလို့ဒေတာတွင်းကိုဗစ်တိုက်ဖျက်ရေးအဖွဲ့ဝင်တအုပ်ကပြောပါတယ်ဒါပေမဲ့လည်းလူနာတွေအတွက်အထောက်အကူဖြစ်မဲ့ဆေးပစ္စည်းတွေနဲ့ဆေးဝါးတွေကိုတော့ကြိုတင်ပြင်ဆင်ထားတယ်လို့ဆိုပါတယ
်ဟုတ်တာချီလိတ်မှာတော့အခုလက်တလောတော့နှစ်ယောက်သားသုံးယောက်သားတော့တွေ့တယ်မနေ့ကဆက်တွေ့ရလို့ပြောတယ်ခင်ဗျာအများတော့အများစုတော့မတွေ့သေးဘူးခင်ဗျာကျွန်တော်တို့ကတော့ဒီခုကိုဗစ်လက္ခဏာတွေပုံကြီးဖြစ်လာတဲ့အတွက်ကျွန်တော်တို့ကလည်းကြိုတင်ပြင်ဆင်ထားတာကတော့ဥပမာလူ200 300ကျော်နှစ်လသာလောက်အထိကျွန်တော်တို့ကြိုတင်ပြင်ဆင်ထားပြီးသားရှိတယ်
အသက်၅နှစ်နဲ့အထက်ရှိသူတိုင်းကိုဗစ်ကာကွယ်ဆေးထိုးနှံဖို့နဲ့နှာခေါင်းစီးမတ်စ်တွေတက်တာလက်ဆေးတာလူစုလူဝေးရှောင်ကျင်တာဒီအချက်တွေကိုတေချာဆောင်ရွက်ကြဖို့ကာယရောဂါတိုက်ဖျက်ရေးမှာပါဝင်သူတွေကသတိပေးနေပါတယ်။အရင်ကကာယရောဂါကြောင့်ရောဂါဖြစ်ပွားကူးစက်ခံရသူတွေနဲ့သေဆုံးသူအတော်များများရှိခဲ့ပြီးတရားဝင်စီးရင်တွေအရမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာ6,200ကျော်ရှိပြီးကိုဗစ်ကြောင့်သေဆုံးသူ19,000ကျော်ရှိပါတယ်။ကိုဗစ်လှိုင်းတံကိုခက်ခက်ခဲခဲဖျက်ဆီးခဲ့ရတဲ့အတွေ့အကြုံတွေကြောင့်ပရဟိတဆောင်ရွက်သူတွေလည်းအခုတစ်ခါမှပိုပြီးသတိထားနေတယ်လို့ပြောပါတယ
်။ဒီတစ်ခါဖြစ်တဲ့ကိုဗစ်ကရခိုင်ထက်လည်းနည်းနည်းလေးပြင်းတယ်လို့ပြောကြတယ်ပေါ့။ဟိုအဓိကတော့ကျွန်တော်တို့ရဲ့ volunteer စေတနာဝန်ထမ်းတွေအနေနဲ့အများအကူညီတဲ့အခါမှာကိုကိုယ်တိုင်လူနာပြန်မဖြစ်သွားဖို့အတွက်ကို view site ကပါတယ်။အဲ့တော့ကျွန်တော်တို့ကတော့ကိုဗစ်နဲ့မဆန်တဲ့တာမန်လူနာပွေပေပို့ဆောင်မှုတွေလုပ်တဲ့အခါမှာလူနာကဘာရောဂါရှိမှကျွန်တော်တို့သိချာမသိနိုင်တဲ့အတွက်ကြိုတင်ကာကွယ်မှုတွေကိုလည်းကျွန်တော်တို့ပို့လို့ရပါတယ်။နောက်ကိုယ်အသင်းဝင်တွေကူးစက်မှုမခံရအောင်လဲကာကွယ်ဆေးထိုးတာနောက်လိုအပ်တဲ့ကာကွယ်မှုတွေကိုကျွန်တော်တို့ပို့ပြီးတော့လုပ်ပြီးတော့သတိထားဆောင်ရွက်နေရပါတယ်။ကျွန်တော်တို့ကအကူအညီရတဲ့သူတွေဆိုတော့ကျွန်တော်တို့ရဲ့ကူညီမှုအားမလျော့သွားအောင်တော့အထူးသတိထားဆောင်ရွက်နေရပါတယ်ခင်ဗျာ
။ကာယရောဂါကြောင့်တည်ဆုံးသူတွေတဲကယောဂါအခန့်ရှိသူတွေမှာနှစ်ရာခိုင်နှုန်းလောက်ကယောဂါကာကွယ်ဆေး3ချိန်ထိုးထားပြီးသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ယောဂါကာကွယ်ဆေးအကျဉ်ပြည့်ထိုးနှံကြဖို့နဲ့နောက်တစ်ကြိမ်ကာကွယ်ဆေးတက်ပြီးထိုးနှံဖို့ကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေကြပါတယ်ရှင်